မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘောပုံရိပ်အစီအစဉ်မှာအတူလားအစ်စ်လားဆိုတဲ့အကြောင်းအရာလေးနဲ့ဖော်ပြပေးသွားမှာဖြစ်ပါတယ်ကမ္ဘာလောကကြီးမှာတက်ရှိရုပ်ပိုင်းဆိုင်ရာအဆောင်ရောင်တက်တဲ့သူတွေတက်မဲ့ရုပ်ပိုင်းဆိုင်ရာအတုလုတ်တက်တဲ့သူတွေဘာသာတရားမှာလည်းအတုအယောင်တွေပေါ်လာခဲ့တာဆယ်စုနှစ်တစုနောက်ထပ်တစုပိုမိုပြီးများပြားခက်ဆားလာကြပါတယ်27ရာစုခေတ်ဦးပိုင်းမှာတော့အထုနဲ့ဆက်ခွဲခြား၍မရနိုင်အောင်ပဲအမခံလောက်ကိုင်းနိုင်ခဲ့ကြပါတယ်။လူတော်ဘာနဲ့ပတ်သက်ပြီးတော့ကမ္ဘာသမိုင်းမှာအထုအပနဲ့ပတ်သက်လို့လေ့လာမှုတရပြုလုပ်ကြည့်မယ်ဆိုရင်တော့အများကြီးတွေ့ရမှာဖြစ်ပါတယ်။ဒီကနေ့လူတွေဟာနေ့စဉ်နဲ့အမျှမှန်ဆန်းနေရတဲ့ဆန်ဆိုရင်လေအယောအနှောတွေရှိတာတွေ့ရမှာဖြစ်တယ်။ကော်စင်းနဲ့ပြုလုပ်ထားတဲ့ဆန်သူတွေကိုလည်းတွေ့လာကြရပါတယ်။စားသုံးစီနဲ့ပတ်သက်ရင်လည်းဖဲစီနန်းစီတွေဟာလည်းအစ်စ်ရဲလို့မရှိတော့ပါဘူး။တိရွတ်တစ်စိတ်ကထုတ်လုတ်တဲ့စီရီနဲ့ရောနှောလာကြပြီးအတုတွေထုတ်လုတ်လာကြပါတယ်။အစားအစာမှာအထောက်အကူပစ္စည်းဖြစ်တဲ့တကြားအချိုမုတ်အယောင်တင်မုတ်အယောင်တင်စီစတာတွေမှာလည်းအတုတွေအမျိုးမျိုးထုတ်လုတ်လာကြပါတယ်။အတုပြုလုပ်ရမှာလဲဓာတ်ပစ္စည်းတွေကိုအသုံးပြုကြလို့စားသုံးသူများအတွက်ကျန်းမာရေးကိုထိခိုက်စေပါတယ်။ယောဂဗျာတွေလည်းအမျိုးမျိုးဖြစ်လာကြပါတယ်။ယောဂတွေထွထွေပြပြဖြစ်လာကြပြန်တော့ကုသနိုင်မှုအစွမ်းထက်တဲ့ဆေးဝါးတွေကိုတီထွင်ထုတ်လုတ်ကြပြန်ပါတယ်။လောဘသားတွေဟာလဲစေဝါအတုတွေကိုထုတ်လုပ်လာကြပြန်တော့လူသားတွေအသက်ပေါင်းများစွာဟာရင်းနစ်မွေရာပျက်စီးဆုံးရှုံးကြရပြန်ပါတယ်။လူတွေအတွက်မရှိမဖြစ်နေမှုထိုင်မှုအတွက်အဆောက်အဦတွေဆောက်လုပ်ကြရမှာလဲတုံးပြည့်တဲ့ပျက်စီးတွေကိုအမျက်အစွန်းတစ်ခုကိုသာအလေးထားပြီးအတုတွေကိုထုတ်လုပ်လာကြပြန်ပါတယ်။ရေရှည်အသုံးမပြုနိုင်ခဲ့ကြသလိုခိုင်ခတ်မှုမှာလဲညှော့နှဲစေတာကြောင့်နေထိုင်ကြသူတွေအတွက်အသက်အန္တရာယ်ကိုပါဖြစ်စေခဲ့ပါတယ်။လူသမိုင်းမှာဒီလိုတက်မဲ့ရုပ်ပိုင်းဆိုင်ရာအတုပတွေကြောင့်ဆိုးကျိုးတွေကိုအစဉ်သဖြင့်ရင်ဆိုင်ခဲ့ကြရပါတယ်။အထူးသဖြင့်တက်ရှိတတဝါတွေထဲမှာတန်ဖိုးအရှိဆုံးအမျက်ဆုံးဖြစ်တဲ့လူဆိုတဲ့တတဝါတွေမှာလည်းအံ့ဩဖွယ်ရာအတုပအယောင်ဆောင်မှုတွေကိုတွေ့လာကြရပါတယ်။ဖျားသခင်ဟာကဘာဦးကလေးကလူယောက်ျားတွေအတွက်အထောက်မအဖြစ်လူမိန်းမကိုဖန်ဆင်းပေးခဲ့ပါတယ်။27ရာစုမှာတော့လူယောက်ျားကိုလူမိန်းမအဖြစ်အတုပြုလုပ်လာကြပါတယ်။အရင်နှုန်းကအယောင်ဆောင်မိန်းမရှာယောက်ျားရှာတွေကိုလူသမိုင်းအဆက်ဆက်မှာတွေ့ခဲ့ကြရပြီမယ်လို့ဒီကနေ့ပြစ်ဆုပ်ပံကာလမှာတော့ပုံစံကိုပါမကပဲအစင်းတတန်ကိုပါတူအောင်တူပလာကြပါတယ်။ဖျားသခင်ဖန်ဆင်းထားတဲ့ခန္ဓာကိုယ်ရဲ့အင်္ဂါအစိတ်ပိုင်းကိုပါတိုးတက်လာတဲ့ဆေးစိတ်ပံအကူအညီနဲ့ပြင်ဆင်တူပပြီးတော့လုပ်ကိုင်လာကြပါတယ်။တဘာဝတရားကိုပါဆန့်ကျင်ပြီးလှုပ်ဆောင်လာတာကိုတွေ့ရမှာဖြစ်တယ်။ဘယ်လ်ဂျီယမ်၊ကနေဒါနဲ့အမေရိကန်လိုနိုင်ငံကြီးတွေမှာယောက်ျားရှာနောက်ပြီးတော့ဂေးတွေအချင်းချင်းတရားဝင်လက်ထပ်ခွင့်ရတဲ့အဆင့်အထိလုတ်ကင်ဆောင်ရွက်လာကြတာကိုတွေ့ရမှာဖြစ်ပါတယ်။အာဂျင်တီးနာ၊ပြင်သစ်၊ပေါ်တူဂီစတဲ့နိုင်ငံတွေမှာလည်းသမ္မတအများကိုပင်ဖွဲ့စည်းတည်ထောင်လာကြတာကိုတွေ့ရမှာဖြစ်ပါတယ်။ခေတ်မီတဲ့နိုင်ငံကြီးတွေမှာလူသားတွေအပေါ်မှာဆက်ဆံရေးအတွက်ဆက်ရုပ်တွေနဲ့အစားထိုးပြုလုပ်နိုင်တဲ့အထိတည်ထွင်လာကြပြန်ပါတယ်။မတရားသောမိထုံနဲ့အတူဒီလိုတူပလာမှုတွေကြောင့်လူသမိုင်းမှာလူတွေဟာကိုယ်ခံအားတွေကျဆင်းလာကြပြီးAIDS ဆိုတဲ့ယောဂဆိုးတွေပေါ်ပေါက်လာကြပါတယ်။တက်ရှိရုပ်ပိုင်းဆိုင်ရာတွေမှာဖျားသခင်ရဲ့အလိုတော်နဲ့ဆန့်ကျင်ပြီးဒုက္ခပတွေလှုပ်ဆောင်လာကြတဲ့အတွက်ကမ္ဘာလူသားတွေဟာညစ်ညမ်းလာကြရပြီးဒုက္ခတွေပင်လယ်ဝေခဲ့ကြရပါတယ်။ဒီအမှုကိုကျူးလွန်ကြတဲ့လူသားတွေဟာအပြစ်ငရဲကိုသာလာကြရမှာဖြစ်ပါတယ်။ယောမတ်၁26:29မှာဖော်ပြထားပါတယ်။ယုံနဲ့နံပေါင်းဆက်ထားတဲ့တက်ရှိတရားလူသားတွေအတွက်ကြောက်မဲ့ဘွယ်ရာအကောင်းဆုံးအတုပကတော့ဝိညာဉ်ရေးရာကိုထိခိုက်ပျက်ပြားစေမယ့်အတုပတွေပဲဖြစ်ပါတယ်။ခရိယလူမှုအဆောက်အအုံမှာယေရှုခရစ်တော်လို့ဆိုတဲ့ခရစ်တော်အတုတွေကဘာမြေပေါ်အနှံ့မှာပေါ်ပေါက်လာကြပါတယ်။စိန်ခံကားကြီးတွေကိုအမျိုးမျိုးစီးပြီးဒေါ်လာ9တန်းတန်တဲ့နန်းတော်ကြီးလိုအိမ်မာနေတဲ့ပေါ်တိုရီကိုနိုင်ငံဘွားပို့စ်မီရန်နီလက်ဆိုတဲ့သူကသူဟာခရစ်တော်ဖြစ်ကြောင်းကြွေးကြော်ခဲ့တာကိုတွေ့ရမှာဖြစ်ပါတယ်။အဲ့ဒီလိုပဲဘရာဇီးနိုင်ငံမှာလည်းအသက်49နှစ်အရွယ်ရှိတဲ့လူရီတာရစ်ဆိုတဲ့လူကလည်းဝိယုံရှိအဖြူစူးနဲ့ပြုလုပ်ထားတဲ့အုတ်ထုပ်အညီကိုစောင်းပြီးတော့လက်မှာလန်ဒန်ကိုကင်ပြီးငါသည်ခရစ်တော်ဖျားသခင်၏တားတော်ယေရှုဝင်စားတဲ့သူလမ်းခီးကိုဖြောက်မှတ်ခြင်းနဲ့အသက်ဖြစ်တယ်လို့ကြေညာတဲ့သူတယောက်လည်းပေါ်ပေါက်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲဆာဗီးယားနိုင်ငံရွာငယ်လေးတရွာမှာလည်းအာယုံဦးလို့ခေါ်တဲ့အိမ်တစ်လုံးမှာဝိယုံဖြူအရှိကိုဝတ်ဆင်ပြီးအညိုရောင်စပင်တဲ့လူတယောက်ဟာသူဟာခရစ်တော်ဖြစ်တဲ့အကြောင်း လူသားများကိုကဲတရပြန်လာကြောင်းပြောဆိုသူတယောက်ပေါ်ပေါက်လာပြန်ပါလေ။ထောင်ပေါင်းများစွာရှိတဲ့တပည့်တော်များကလည်းသူ့ကိုခရစ်တော်ဝင်စားတဲ့သူလို့ယုံကြည်ကြပါတယ်။သူကိုယ်တိုင်ကလည်းအသက်တာအသက်ကိုပေးသူလို့ကြွေးကြော်ထားပါတယ်။ခရစ်တော်အတူများရဲ့ပြောဆိုတဲ့စကားများဟာတမန်တော်နဲ့ဆန့်ကျင်တဲ့စကားများသာဖြစ်ကြပါတယ်။ပရောဖက်ကြီးဒန်ယေလကလည်းအမြင့်ဆုံးသောဖျားသခင်ကိုဆန့်ကျင်ပဲ့ပြု၍ကြီးစွာသောစကားကိုပြောလိုက်မည်လို့ဒန်ယေလအခန်းကြီးကအငယ်87မှာကြိုတင်ပြီးတော့ပြောကြားခဲ့ပြီးဖြစ်ပါတယ်။ဝိညာဉ်ရေးရာမှာဒီလိုအတုပတွေပေါ်လာမယ်ဆိုတာကိုလည်းခရစ်တော်ကိုယ်တိုင်ကြိုတင်မိန့်မှာထားခဲ့ပါတယ်။အများသောသူတို့ကငါသည်ခရစ်တော်ဖြစ်၏ဟုဆိုလျက်ငါ၏အယောင်ကိုဆောင်၍ပေါ်လာသဖြင့်လူအများတို့ကိုလှည့်ဖြားကြလိမ့်မည်။ရှမသက်ခရစ်ငယ်အခန်းကြီး24အငယ်9မှာဖော်ပြထားတာကိုတွေ့ရမှာဖြစ်ပါတယ်။တမန်ကျမ်းစာအရဒီလိုဖြစ်ရမျိုးတွေဟာကမ္ဘာမြေအနှံ့အပြားမှာဖြစ်ပေါ်လာအောင်မယ်ဆိုတာသိရပါတယ်။ဘလို့ပဲအတုတွေပေါ်ပေါက်လာကြပါစေငါဟာခရစ်တော်ပါလို့ဆိုလာတဲ့သူတွေကိုအတုလားအစ်စ်လားခွဲခြားနိုင်မှုကတော့ကျွန်တော်တို့ယုံကြည်သူခရစ်ယာန်များအတွက်အလွန်ပဲအရေးကြီးလာပါတယ်။မန်ကန်နဲ့ခွဲခြားနိုင်မှုမရှိခဲ့ဘူးဆိုရင်တော့ဝိညာဉ်ရေးဆုံးရှုံးမှုတွေနဲ့အတူကောင်းကင်ဘုံနဲ့ဝေးကြရမှာဖြစ်ပါတယ်။ဒီကနေ့ပစ္စုပန်ကာလဟာရှမသဲခရစ်ဝင်အခန်းကြီး24အငယ်1ကနေ57မှာဖော်ပြထားသလိုပဲခရစ်တော်ကြွလာမဲ့ပုပ္ပနမိတ်နဲ့ထတ်တူထတ်မြတ်ဖြစ်လာတာကြောင့်လူသမိုင်းကိုဤကုန်းချုပ်မဲ့နောက်ဆုံးသောကာလနဲ့ဤတဲ့ဤကတ်လာပြီဖြစ်ပါတယ်။နောက်ဆုံးသောကာလနောက်ဆုံးသောအချိန်မှာကြွလာမဲ့ခရစ်တော်အစ်စ်ကိုရွေးနိုင်မှုယုံကြည်သူခရစ်များအတွက်တည်ရေးရှင်ရင်းတမျှအလွန်မဲ့အရေးကြီးလာပါတယ်။ခရစ်တော်အတုကိုရွေးချယ်မိမယ်ဆိုရင်အပြစ်ငရဲကိုသွားကြရမှာဖြစ်ပါတယ်။ခရစ်တော်အစ်စ်ကသာလျှင်အိုခြင်းနာခြင်းသေခြင်းကင်းမဲ့ကောင်းကင်ဘုံကိုပို့ဆောင်ပေးမှာဖြစ်ပါတယ်။ယုံကြည်သူခရစ်ယာန်များအတွက်အတုနဲ့အစ်စ်ကိုခွဲခြားနိုင်မဲ့တခုတည်းသောနိလန်းကတော့တမန်တော်နဲ့သာတရှိခွဲခြားနိုင်ကြမှာဖြစ်ပါတယ်။တမန်ကျမ်းစာကလည်းကိုရောဤတမန်တော်အဖြစ်သူတို့ကိုတန်ရှင်းစေတော်မူပါ။ကိုရောဤနှုတ်ကပတ်သည်တမန်တော်ဖြစ်ပါ၏လို့ရှင်ယောခရစ်ဝင်အခန်းကြီး7အငယ်7မှာအတိအလင်းဖော်ပြထားပါတယ်။ဒါကြောင့်အတုနဲ့အစ်စ်ကိုခွဲခြားနိုင်ပြီးလိမ်လည်လက်ပြခြင်းကိုတရှိကာကွယ်နိုင်မှုဆိုတာသာဝရဘုရားသခင်ရဲ့နှုတ်ကပတ်တော်ကိုလေးလေးနက်နက်နိညာစင်စက်မပြတ်လေ့လာဖတ်ရှုကြရမှာဖြစ်ပါတယ်။ယုံကြည်သူခရိယန်ရောက်စီတိုင်းဟာသမာကျမ်းစာကိုဖတ်ရှုစင်ကြယ်အောင်မိပြီးသမာတရားနဲ့အညီအသက်တာကိုရှင်သန်နေပါလားဆိုတာကိုစမ်းသပ်ရမယ့်နောက်ဆုံးသောကာလကိုရောက်ရှိလို့နေပါပြီ။ကျွန်တော်ကိုယ်တိုင်လည်းဥစွာခရိယန်အတူလားအစ်စ်လားဆိုတာကိုကိုယ်ကိုယ်ပြပြသိနိုင်ဖို့သမာကျမ်းစာတော်မြတ်ကိုအချိန်နဲ့တပြေးညီဖတ်ရှုလေ့လာပြီးတော့မိမိကိုယ်ကိုစမ်းစစ်နေရပါတယ်။ခရစ်ယာန်အစ်စ်ဖြစ်မှခရစ်တော်အစ်စ်ကိုသိနိုင်မယ်မဟုတ်ပါလား။တမန်တော်ကလည်းသိသဖြင့်ထိုတရားသည်သင်တို့ကိုလွတ်လိမ့်မည်။နာတော်သားရှင်သူပရိသတ်အပေါင်းလည်းယနေ့နောက်ဆုံးသောကာလနဲ့နီးလာတာနဲ့အညီရောက်စီတိုင်းအောင်ဆိုလို့ရှိရင်တမန်တော်ကိုအစင်မပြတ်ဖတ်ရှုလေ့လာပြီးတော့အတုနဲ့အစ်စ်ကိုခွဲခြားနိုင်နေများဖြစ်ကြပါစေ။